ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်မေရပြန်ပို့ရေးစီစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ
် We certainly think that that's a good idea when the Rohingya are to go home it needs to not only be safe
စီစဉ်ကိုဆိုင်းငံ့လိုက်တာစကူကောက်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်းရိုဟင်ဂျာတွေနေရပြန်တဲ့အခါဘေကင်းလုံချုံမှုရှိဖို့သာမကကိုယ်တော်စံနှုန်းနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်မှုလိုအပ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ထမ်းကပြောခွင့်ရသူဟက်တာနော့ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဒီကနေ့နေ့ဩဂုတ်လမှာပဲတက်ခတ်မှုတွေကြုံရသလိုနောက်ဆက်တွဲပြစ်ခတ်တွေလည်းရှိနေတဲ့အချိန်မှာလုံချုံမှုရှိတယ်လို့မခံစားရပဲဒုက္ခတွေကိုအတင်းအကျပ်ပြန်ခံလို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒီကနေ့ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံချုံရေးကိစ္စက30လောက်ကိုစီမင်းတက်တက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုလွန်ကျွေးတက်ဖို့ရည်လိုက်ရန်ရှင်းလင်းတဲ့ဆွစီရည်ရဲ့နောက်ဆက်တွဲဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးသွားတဲ့ဒုက္ခတွေ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဖျက်ပြေးသွားတဲ့ဒုက္ခတွေကိုတော့စစ်စစ်ပြီးတနည်းကို300လုံးနဲ့မနေ့ကစတင်လက်ခံမှုစီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအစင်းနဲ့မဖြစ်သေးဘူးဆိုပြီးအစီအစဉ်ကိုရွှေ့ဆိုင်းခဲ့တာပါ။အမေရိကန်နိုင်ငံဂျန်ဝီတနပြောခွင့်ရသူကတော့ဒုက္ခတွေနေရပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမှအာမင်းကြီးရောယူ၄စီရနဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဆွေးနွေးကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒုက္ခတွေနေရပြန်ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မခင်တဲ့မျိုးထွက်ပေါ်နေကြမှာပဲ။အမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကလည်းရခိုင်ပြည်နယ်ကရိုဟင်ဂျာရဲ့အခြေအနေဟာနိုင်ငံတကာသတင်းမီဒီယာကြီးတွေမှာဖော်ပြနေတာတွေထက်ပိုပြီးအခြေအနေဆိုးရွားကြောင်းမနေ့ကလည်းအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်ဒိန်းနောက်တီကိုပြောဆိုခဲ့ပါတယ်။